မွန်ပြည်သက်ပါတီနဲ့လာဟုဒီမိုကရက်တစ်အစည်းအရုံး LDU တို့ကိုမတရားအသိမ်းကနေပယ်ဖျက်လိုက်သလိုဒီအဖွဲ့တွေဟာအကြမ်းဖက်အဖွဲ့အစည်းစီးရင်မှလည်းမပါဝင်တော့ဘူးလို့မြန်မာအစိုးရကထုတ်ပြန်ကြေညာလိုက်ပါတယ်။ဒီနှစ်ဖွဲ့စလုံးဟာဖေဖော်ဝါရီလ13ရက်နေ့ကျရင် NCA တနင်္ဂနွေလုံးအပြစ်ခတ်ရစဲရေးစာချုပ်မှလက်မှတ်ထိုးဖို့ရှိနေပါတယ်။လက်ရှိပြည်တွင်းငြိမ်းချမ်းလုပ်ငန်းစဉ်တွေပိုပြီးအဆင်ပြေချောမွေးဖို့ဆိုရင်တိုင်းရင်းသားလက်နက်ကိုင်တွေကိုမတရားအသိမ်းကြေညာထားတဲ့မူရင်းဥပဒေမျိုးကိုတောင်ဖြတ်သိမ်းပေးတဲ့နယ်လို့မွန်နိုင်ငံကြီးလေးလာသူတွေကသုံးသပ်ပါတယ်။ထိုင်းချေဆိုင် VOA သတင်းတော့နိုင်ကိုအင်ကသတင်းပေးပို့ထားပါပ
ါဟုတ်ကဲ့ပါမွန်ပြည်သက်ပါတီနဲ့လာဟုဒီမိုကရက်တစ်အစည်းအရုံးတို့ကိုအစိုးရကလည်းမတရားသိမ်းရတဲ့ဗဲချက်ကြောင့်ထုတ်ပြန်ချက်ပေါ်မှာကြိုဆိုကြောင်းမွန်နိုင်ငံကြီးအနိစ္စဖောက်ကြည့်လေးလာသူနာမင်းမင်းမြေကပြောပါတယ
်ဒါတောက်တဲ့အစီအစဉ်တစ်ခုပဲလုပ်ပြီးနေပါတယ်19တိဆိုတဲ့ဥပဒေကဖြစ်တဲ့အစိုးရကဒေါ်လာနဲ့ပြည်သူတွေကိုပြတ်သားနေတဲ့ဥပဒေလေဒီလိုဒီအစိုးရဖြစ်တဲ့ကတည်းကဒီစိစတွေကမလိုအပ်တော့ဘူးလက်မမထိုးရင်မဖယ်ဖြတ်သေးဘူးတရားမဝင်ဘူးဆိုတော့ဒီရအဲ့လိုကတာတဲ့ခါကြတော့နိုင်ငံရေးလုပ်တဲ့ခါမှာအဲ့ဒါနဲ့အသာစီဖြစ်နေတာကကျွန်တော်တို့ကကြာလာပြီးမကြိုက်နေတာအခုဒီလိုမျိုးလက်မထိုးဘဲဆက်ကိုတရားပြင်းနဲ့ပယ်ဖြတ်သွင်းလိုက်ဆိုတာကချူဆူရမယ့်နေသားပါခင်ဗျာ
ပုံမှန်19တက်လို့ခေါ်တဲ့မတရားသင်ဆက်သွယ်မှုဥပဒေဟာငြိမ်းချမ်းရေးခရီးအတွက်အဟသာဖြစ်စေတယ်လို့နာမည်မင်းတွေကဆက်ပြောပါတယ်
တရားကတော့တော်ကြီးမားပါတယ်အမှန်မှဆိုဒီ segment ကတပေါ်တရှိဆက်ရှိနေတဲ့တပေါ်ပြိုးတို့ကဆက်ယူဆထားတာကိုအမှန်မှဆိုဒါတွေကချက်သိမ်းလိုက်ပြီးတော့ရင်ကျွန်တော်တို့ကကြေကျဆောင်ကြတဲ့ခါကျတော့ဒီနေ့ဒီကိုဗစ်လေးနဲ့ပြောတဲ့ဆိုတဲ့ခါကျတော့ပို့ပြီးတော့အစ်တားရကောင်းနဲ့ဆက်လာမှာပေါ့မဟုတ်ရင်တော့ဟိုကပြောလိုက်ဒီဟာလောက်လိုက်ဟိုကဆက်သွယ်လိုက်တာတစ်ချက်ကအပြည့်ယူနေမယ်တတ်တတ်နေမှာဆိုတော့ဒီရင်းချိုင်းလေးခီးလမ်းကြောင်းကဆက်ဆက်ပြူပြူနေနေတဲ့ကတော့တွားတော့မလွယ်ဘူးပေါ့ဒီ segment ကြောင်
းဒီထက်ရင်ဝန်ကြီးဌာနအနေနဲ့မွန်ပြည်သက်ပါတီနဲ့လာဟုဒီမိုကရက်တစ်စီယုံကိုအကြံဖတ်သူများမဟုတ်ကြောင်းလည်းဖော်ပြထားပါတယ်မွန်ပြည်သက်ပါတီကိုအကြံဖတ်ဖွဲ့စည်းဖြင့်မွန်ပြည်နယ်လှုပ်တော်ကလည်းမတက်မထားဘူးလို့ဒီနယ်လှုပ်တော်ကိုယ်စားလှယ်မင်းအောင်မွန်ကပြောပါတယ်
ကျွန်တော်မမြင်ပါဘူးကျွန်တော်အကျံဖက်ပေးခြင်းဆိုတာဆိုလိုလို့မရဘူးအကျံဖက်ဆိုတာကဒီတရားဥပဒေနဲ့ညှိစွန်းတဲ့လုပ်ရက်တွေနိုင်ငံရေးဟိုကာကွယ်ရေးဥပဒေတုံ့မှန်တာများအဲ့လိုညှိစွန်းလက်မှတ်တာရင်းအကျံဖက်ပေးခြင်းလို့ကျွန်တော်တတ်မှတ်လို့ရမယ်ဒီမှုပြုဆိုတာကဒီ NCA လက်မှတ်ထိုးတော့မှဖြစ်တဲ့တော်တော်ကျွန်တော်တရားမဝင်ပေးစီလို့မဟုတ်ပါဘူးလက်ရှိမှာသူတို့ရဲ့ဟိုပြောရေး NCA လက်မှတ်မထိုးရသေးဘူးသူတက်တဲ့နေရာသူတို့ကတတ်မှတ်ရတတ်မှတ်မှာပေါ့ကျွန်တော်တို့ကလည်းမတတ်မှတ်ပါဘူးလို့ဟုတ်
နိုင်ငံတော်သမ္မတရဲ့အကြံဖတ်သက်ရေးဥပဒေအရအကြံဖတ်ဖွဲ့စည်းများမဟုတ်ကြောင်းပြည်ထရေးဝန်ကြီးဌာနကလည်းဒီကနေ့ရက်စွဲနဲ့ထုတ်ပြန်ထားတာပါဖေဖော်ဝါရီလ13ရက်နေ့မှာ NCA လက်မှတ်ရည်သွေးတော်မှမွန်ပြည်သက်ပါတီနဲ့လာဟုဒီမိုကရက်တစ်စည်းရုံးတို့ဟာ UNSC ကိုညီညွတ်တော်တိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီဖွဲ့ဝင်နေဖြစ်ကြပါတယ် UNSC အနေနဲ့ NCA လက်မှတ်ရည်သွေးနိုင်ရေးအစိုးရငင်းချမ်းရေးကော်မရှင်ဖွဲ့တွင်နဲ့တွေ့ဆုံညှိနှိုင်းရမှာအဆိုပြုချက်အချက်ရှိချက်နဲ့ဆက်လင်းပြီးသဘောထားကွဲလွဲမှုတွေရှိနေလို့လက်မှတ်မရည်သွေးနိုင်တဲ့အခြေအနေမှာရှိနေပါတယ်ဒါပေမဲ့မွန်ပြည်သက်ပါတီနဲ့လာဟုအဖွဲ့နှစ်ဖွဲ့တို့အနေနဲ့မြန်မာအစိုးရကြီးခဲ့တဲ့တွေ့ဆုံမှုပြီးပြောင်းလဲမှုအနေငယ်ရှိလာတဲ့သဘောတူညီချက်ရှိချက်ကိုလက်ခံပြီး NCA လက်မှတ်ရည်သွေးတာဖြစ်တယ်လို့မွန်ပြည်သက်ပါတီပြည်ရင်းရေးရာတာဝန်ခံနိုင်ဝင်းလှကပြောပါတယ
်ကျွန်တော်တို့ဒီလက်ခံလိုက်ရဲဆိုတာကဒီ NCA ဘူရစာချုပ်ကမှပါတယ်အထက်မှလည်းပါတယ်ဟာလို့ကြတော့ဒီအချုပ်တော့သဘောတရားတော့ဒီနိုင်ငံရေးသူမျိုးသွေးရလာတဲ့အညီအနာဂတ်ပြည်အောင်သူ့ကိုအောင်တဲ့ format ဆိုတဲ့ဟာကြတော့ဒီသူတို့ကိုယ်နဲ့ပေါ့မှာပဲဆိုတော့တချို့ဟာလို့ကြတော့လည်းပဲအခက်အခဲဖြစ်နေတဲ့ဟာလို့ကြတော့လည်းပဲနိုင်ငံရေးသူမျိုးကဝါရောက်မှပဲပြောလို့မယ်ဆိုပြီးတော့ဒီကျွန်တော်တို့ဒီလက်ခံလိုက်တဲ့သဘောရှိပါတယ်
အစီအလမရည်သူပွဲကိုနိုင်ငံတော်တာဝန်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်နဲ့တမတော်ကာကွယ်ရေးဦးစီးချုပ်ပူချုပ်မှုကြီးမင်းအောင်လှိုင်တို့တက်ရောက်မှာဖြစ်ပါတယ်။အန်အေဒီအစိုးရတဲ့လက်ထက်မှာမွန်ပြည်ပါတီနဲ့လာဟုဒီမိုကရက်တစ်စီယုံတို့ဟာပရမတ်ဆုံးအစီအပြည့်ရလက်မှတ်ရည်သူမဲ့အဖွဲ့ဖြစ်ပါတယ်။ဓမ္မရဦးသိန်းစိန်လက်ထက်2015ခုနှစ်မှာ KNU ပြည်မျိုးရာစီယုံ RCSSSC ပေါင်ပိုင်းချမ်းမြေတမတော်စရှိတဲ့အဖွဲ့ရှစ်ဖွဲ့ဟာအစီအပြည့်ရလက်မှတ်ရည်သူခဲ့ပါတယ်။UWSA ဝတ်ပြည်သေးစီညိုရွေဖွဲ့ဥဆောင်တဲ့မြောက်ပိုင်းတိုင်းဒေသလက်နက်ကိုင်ဖွဲ့ခုနှစ်ဖွဲ့တို့ဟာ IC လမ်းကြောင်းကိုလက်မခံပဲငင်းချမ်းကြီးလမ်းကြောင်းပုံစံတက်နဲ့ဆက်လက်လှုပ်ဆောင်သွားမှာဖြစ်ပါတယ်ခင်ဗျာ